ပြည်သက်တွေကငါ့ကိုမေကွန်းမေးမြန်းခွင့်ပြုခဲ့ရမှာပထမဆုံးမေးမြန်းသူတူကဝန်ထမ်းတွေចောင်းသားတွေကိုဒေါ်ဆန်းစုကြည်ပွဲမတက်ရောက်နိုင်အောင်နှုတ်နဲ့ဓာစီတာတွေရှိခဲ့တာကိုဘလို့ထင်သလဲလို့မေးခဲ့ပါတယ်
ဘလို့ကအဲ့လိုဓာစီပိတ်ပိတ်မှန်ကမရှိဘူးဘလို့ကဓာစီတာလေဓာစီရဲ့သူကျမကိုယ်တိုင်ခြေချက်ချက်တောင်းပါမယ်ဘလို့လေးကဓာစီနေတာပါလေဌာနဲ့မဟုတ်ဘူးဌာနဆိုင်ရာမှာနှုတ်နဲ့ဌာနလူကြီးတွေကပြောတယ်ចောင်းတာလေဌာနဲ့မဟုတ်ဘူးဆရာဆရာမတွေကចောင်းသူចောင်းသားတွေကိုပြောပါတယ်ဒါကြောင့်ကျွန်တော်မေးမြန်းသင်ဖြစ်ပါတကယ်တော့ကျမတို့ဒီလိုလုပ်နေဆိုတာချင်းရှားလို့ရှိပါရှင်ကျမတို့ကတော့ဒါကိုတရားဝင်ကိုကောက်ွက်ပါမယ်တရားဝင်ကိုကြည့်ကြည့်နေအစိုးရကိုကောက်ွက်ပါဒါတော့ဘယ်ကျောင်းတွေမှာလုပ်နေဆိုတာကျောင်းသူကျောင်းသားတွေကပြောပါဘယ်ကျောင်းတွေမှာလုပ်နေဆိုတာဝန်ထမ်းတွေကလည်းကျမတို့အသိပေးပါမချောက်ပါနဲ့ဘာမှမဖြစ်သေးပါဘူးကျမတို့ဒီပြည်နယ်အစိုးရကိုကောက်ွက်ပါမယ်ဒီလိုလုပ်တာအင်ပါတာမှမတရားဘူးဒါပြည်သူလူထုကိုစော်ကားတာဒီမိုကရေစီကိုချုပ်ဖောက်တာဖြစ်လို့ကျမအနေနဲ့ကရာဇဝတ်မှုလိုတောင်းနေပါတယ်
ဒုတိယမေကွန်ကတိုင်းရင်းသားတွေအရေးအတွက်ဒေါ်ဆန်းစုကြည်ဘာတွေဆောင်ရမလဲလို့မေးခဲ့ပါလေ
။တချို့ကျတော့စီးပွားရေးလုပ်ငန်းတွေများခေါင်းဆောင်ကျွန်တော်တို့လာပြီးတော့မေးကြပါလေ။ဒီနိုင်ငံဖွံ့ဖြိုးရေးအတွက်ဒီနိုင်ငံပုံပြတိုးတက်ရေးအတွက်ဘယ်လိုလုပ်လို့ဖြစ်သလဲဆိုကျွန်တော်အမြဲပြောတယ်ဘယ်လိုစီမံစီမံကိန်းတွေပဲချချစီမံနဲ့ပြည်နယ်ကြားမှာညီမျှမှုဖြစ်အောင်လို့ဓာတ်ညီမျှမှုဖြစ်အောင်လို့လုပ်ရမယ်။ဥပမာဆိုလို့ရှိရင်စီမံကိန်းတစ်ခုပြည်ပမှာပေါ်မယ်ဆိုရင်လည်းပြည်နယ်တွေမှာလည်းဒီလိုဒီလိုစီမံကိန်းတွေပေါ်ဆောင်ပေးပါစီးပွားရေးနဲ့ပူးစားပေးတဲ့လို့လို့မဖြစ်ဘူးဘာဖြစ်လို့လဲဆိုတော့ပြည်နယ်ကပုံပြင်ဆင်းရဲတယ်ပုံပြင်ဖွံ့ဖြိုးမှုမှာနောက်တန်ကျနေကြတယ်အဲဒါကြောင့်မို့ဓာတ်ညီတူဖြစ်အောင်လုပ်ပေးပါဆိုကျမကအခုချင်းကကျမတို့မတတ်နိုင်ကြဘူးလုပ်ပါတယ်အခုဒီအသေးစားရေးရက်စစ်စီမံကိန်းတွေနဲ့ပတ်သက်လို့နိုင်ငံတကာကကွန်ရီနဲ့ဆိုကျမကပြောပါတယ်ဒီဟာတွေပြည်နယ်တွေမှာအဓိကထားပြီးလုပ်ရမယ်ဆိုပြည်နယ်တွေမှာစစ်လဲစစ်တော်လဲပထဝီရလဲစစ်တော်လဲလိုလဲလိုအပ်နေတာဖြစ်ပါတယ်ဒါအခုကျမတို့လုပ်နိုင်ကြကျမတို့လုပ်နေတာပါဆို
ရီရေကန်နဲ့ပတ်သက်ပြီးတော့လေပြည်သက်တူကအခုလိုမေးပါတယ
်။ကျမကရီရေကန်ကိုတစ်ခါမှမမြင်ဘူးလေနဲ့အကြောင်းကြောင့်ပြောပါမယ်။ဒီရေကန်ကိုအင်တာမတံပိုးချပါတယ်။ဒါတော့အခုဒီလိုပြောလိုက်ရင်ဆိုတော့ကျမစိတ်ကူးစုပါပါတယ်။ဒီရီရေကန်ရဲ့ပေါ့နော်။တဘာဝအလှချင်းသိရေးကိစ္စကိုကျမကိုယ်တိုင်ပူဆောင်ပြီးတော့လုပ်ပေးပါမယ်။ကျမပြန်လဲရောက်ချတဲ့စပြီးတော့ကျွမ်းစာပေးပါ
။ဒါအပြင်ဖွဲ့စည်းပုံခြေကံဥပဒေကိုပြင်လို့မရအောင်လှုပ်ထားတယ်လို့သိရကြောင်းမေးရမှာတော့
မဟုတ်ပါဘူးတိတိကျကျပြောရမယ်ဆိုရင်ဒီဥပဒေဟာတပ်မတော်ရဲ့သဘောတူညီချက်မပါဘဲနဲ့ပြုပြင်ပြောင်းလဲလို့မရအောင်လုပ်ထားတာပါအဲ့ဒါပါပဲအဲ့ဒီတော့ဒီဥပဒေကိုအေးအေးဆေးဆေးမြန်မြန်ဆန်းဆန်းကျင့်ကျင့်နိုင်ဖို့ဆိုတာဟာတပ်မတော်ကပြည်သူလူထုရဲ့အကျိုးပြည်သူလူထုရဲ့စန္ဒတွေကိုရှေ့ထားပြီးတော့ကုညီသွားမယ်ဆိုလို့ရှိရင်ဒီဟာရပ်ပိုင်းအတွက်တော့မပြင်လို့ရတယ်တကယ်ကျင့်ကျင့်နေတဲ့
သမရယာဒုကန်သချန်နဲ့ပတ်သက်ပြီးတော့လေ
သမရဖြစ်ရမယ်လူတွေရဲ့အရေးချင်းတွေနဲ့ပတ်သက်လို့ပေါ့နော်လေကျွားတော့အမပြောရင်တွေ့ဝဲကျတော့မပြောတာဘူးတကယ်ပဲပြောရမယ်ဆိုရင်ဒီကပ်ပတ်ချက်ကကျမသမရဖြစ်မှာဆိုလို့ဆက်ထားတာပါလို့ပဲပြောရပြီဒီလိုကပ်ပတ်ချက်တခုလုပ်တယ်ဆိုတာဟာနိုင်ငံတိုင်းကအတွက်အင်မတန်မှသိခါကြတယ်အင်မတန်မှရှက်စရာကောင်းတယ်ကျမကလည်းကြောက်သွားလို့ပဲကျမမေးရတယ်အဲ့တော့ဘာဖြစ်စရာဘာလို့ဖြစ်ရဥပဒေဆိုတော့နိုင်ငံလုံးအတွက်ဖြစ်တယ်တနိုင်ငံလုံးဆိုတာဟာတနိုင်ငံလုံးရဲ့တကယ်တမဟုတ်ဘူးချက်နဲ့တမဟုတ်ဘူးတကယ်ကောင်းတဲ့ဖွဲ့စည်းပုံအခြေခံဥပဒေတွေဆိုလို့ရှိရင်ရာစုနဲ့နဲ့ချိန်ပြီးတော့ဒီနိုင်ငံအတွက်တည်သွားမယ်အဲ့ဒီတော့ဒီလိုဖွဲ့စည်းပုံအခြေခံဥပဒေဟာလူတယောက်ပြောရမယ်ဆိုရင်အမျိုးသမီးတယောက်ကိုဦးတည်ပြီးတော့ပုံမှန်တခုထည့်ထားရဲဆိုတော့လုံးဝမဖြစ်တဲ့ကိစ္စပါအဲ့တော့တခုလုံးကိုပြည့်ပြစ်တင်ပါတယ်လို့ကျွန်တော်ပြောပြ